ပြီးခဲ့တဲ့အောက်တိုဘာလ9ရက်နေ့ကရန်ကုန်မြို့မြန်ကုန်မြို့နယ်စစ်ဦးစီးချုပ်ရုံးမှာတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းကိုဘာသာသာသနာထွန်းကားအောင်ဆောင်ရွက်ပေးတဲ့အတွက်မဟာမင်္ဂလဓမ္မဇောတိကပွဲကို YMBA ဗုဒ္ဓကလျာဏယူဝအသင်းကနေပေးအပ်လိုက်ရမှာနောက်ထပ် YMBA အသင်းတာဝန်ရှိသူတွေကတရားမဝင်အသင်းဖြစ်တဲ့ဆိုပြီးအငင်းပွားဝယ်ရာဖြစ်နေတာပါအခုလိုအစင်လာကြီးမားတဲ့အသင်းကြီးကအဖွဲ့နှစ်ဖွဲ့ကွဲနေတဲ့အငင်းပွားဝယ်ရာဖြစ်နေတာကိုသတင်းအနေနဲ့ရေးသားထားတာဖြစ်တယ်လို့ရန်ကုန်ခေတ်သစ်မီဒီယာကအယ်ဒီတာချုပ်ကိုတာလွန်ဆောင်ထက်ကပြောပါတယ
်ကျွန်တော်တို့ဘက်ကသတင်းသမားတွေလိုက်လာမယ်ရှင်းဖို့နဲ့ဥပဒေတိုင်းပဲကျွန်တော်တို့အလုပ်လုပ်တယ်တိုးတော်လည်းသူတို့ဘက်ကနေပြီးတော့ကျွန်တော်တို့ကိုပြောပုံစုံပုံနေရနည်းနည်းတော့ YMB ကိစ္စမဟုတ်ဘဲနဲ့လက်နက်ကိုင်ဖွဲ့စည်းနာမည်ကိုပြောပြီးတက်မတော်ကအတိုင်းမူကစာရဖားရပေါ့နော်အဲ့လိုမျိုးကျွန်တော်တို့ချင်းချောက်တဲ့ပုံစံမျိုးပေါ့နော်ချင်းချောက်တဲ့ကျွန်တော်တို့ဘက်ကတော့ချင်းချောက်တယ်လို့ယူဆတာပေါ့အဲအဲ့လိုသဘောမျိုးတွေသူတို့ကပြောလာ
ကိုတာလွန်ဆောင်ထက်ပြောပြသွားတာပါYMBA ဒုတိယဥက္ကဋ္ဌဟောင်းအပါအဝင်ရန်ကုန်ခေတ်သစ်မီဒီယာကိုပုံမှန်66ဂါကြီးနဲ့တရားစွဲဆိုသွားဖို့စီစဉ်နေတယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်။ YMBA အသင်းဟာအစင်လာကြီးမားပြီးအများပြည်သူနဲ့သက်ဆိုင်တဲ့အသင်းဖြစ်တဲ့အတွက်အသင်းရဲ့အငင်းပွားမှုကိုမီဒီယာတာဝန်အရရေးသားဖော်ပြခဲ့တာဖြစ်တယ်လို့ကိုတာလွန်ဆောင်ထက်ကပြောပါတယ်။
တရားစွဲမယ်ဆိုလေတရားဥပဒေကြီးကရင်ဆိုင်သွားတယ်ဗျ။ဒါပေမဲ့ကျွန်တော်တို့ဒီမှာ record ရှိတယ်။သူတို့ကျွန်တော်တို့ကို time ရောက်နေပြီ၊ time ရှိနေပြီ၊တက်မတော်ကရောက်လာပြီ၊ဆိုင်ရဖားကရောက်လာပြီဆိုတော့အတန်ဖိုင်တွေကျွန်တော်တို့မှရှိထားတယ်။အဲ့ဒါတွေနဲ့ပတ်သက်ပြီးတော့လေကျွန်တော်တို့ဒီရှိနေတဲ့ time ပြီးတော့သူတို့ဘက်ကတကယ်ပဲအမှုဖွင့်လာလို့ရှိရင်ကျွန်တော်တို့ဘက်ကလည်းလုံလို့ရတဲ့ဥပဒေပုံမှန်မျိုးတွေပြန်ပြီးတော့အဲ့လိုအမှုဖွင့်လာရင်ကျွန်တော်တို့လုပ်ပါမယ
်။စောင့်ကြည့်တာဝန်ထမ်းနေတဲ့မီဒီယာတစ်ခုပေါ်မှာချိန်ချောက်တာဟာပြည်သူလူထုရဲ့သတင်းသိပိုင်ခွင့်ကိုချိန်ချောက်တာဖြစ်တယ်လို့သတင်းမီဒီယာကောင်စီအဖွဲ့ဝင်ဦးကျော်မင်းစွေကပြောပါတယ
်။ဟုတ်နင့်လာတယ်ဆိုလို့ရှိရင်ကောတိခါညွန့်နဲ့နေဆိုလို့ press council ရှိတယ် press council ကိုအရင်ဦးဆုံးတိုင်ပေါ့နော်ဒီအကြောင်းကြားပြီးတိုင်ပြီးတော့မှတိုင်းချေရှင်းလို့မရဘူးဆိုမှနောက်တစ်ဆင့်လာသွားပေါ့နော်အဲ့လိုဆင်းလက်ရှိတယ်ဒီလိုမျိုးဟိုတိုင်ပြီးချိန်ချောက်တာလို့ပြောလို့ဆိုတော့မတင်တော့
ဘူး YMBA အဖွဲ့မှာဖြစ်ပေါ်နေတဲ့အငင်းပွားမှုတွေဟာသက်ဆိုင်ရာတို့တိုင်ကြားထားတဲ့စီစစ်နေစေအမှုဖြစ်ပြီးလက်တလောတိုင်ကြားမှုတွေတစုံတရာဆုံးဖြတ်ချက်ချထားခြင်းမရှိသေးဘူးလို့ YMBA ဒုတိယဥက္ကဋ္ဌဟောင်းဦးတန်းလွင်ကပြောပါတယ
်ပြောလို့လည်းမရဘူးကျွန်တော်တို့ဘလို့မဟုတ်ဘူးပါဘူးကျွန်တော်တို့ကအငယ်ကြီးကတရားဝင်အဖွဲ့ကြီးသူကတရားမဝင်ရဲသူကလက်ထက်ကလုံလန်းဒီကကြီးဝင်တော့မြန်တဲ့သူကလည်းအမေဝင်တယ်ဆိုတော့ဆန့်ကျင်ပြီးတော့ဒါမလုပ်နဲ့ဆိုရှိခိုင်းတာဟောင်းကလည်းဟာဘူးသူကစစ်လို့ဒီကစစ်လို့ပြောတရားဝင်လို့ပါတယ်အဲ့တရားဝင်ဖွဲ့ရတယ်68မိနစ်ကျော်တော့ခုမိနစ်ကျော်တော့လည်းပဲကျွန်တော်တို့ဒီကစဉ်းစားပြီးချင်းပါတယ်သူကစန့်ကုန်လို့ပြောတယ်ငလုံးကြီးကလူကအဲ့ဒီမလုပ်နဲ့စာမြစ်တက်စာဆက်လာတယ်အဲ့ဒါအဲ့ဟုတ်ကဲ့ဒီငယ်ရိစာကြည့်ပြီအဲ့တော့အမိသားရကြတယ်အခုလက်ရှိအစိုးရရဲ့အင်ဂျင်နီယာချက်ကိုလည်းဖောက်ဖြတ်ပြီးတော့သူကဆန့်ကျင်ပြီးတော့လုံးဝတည်ဝင်လုပ်နေတော့သူကတရားမဝင်ဖြစ်တယ
်အဖွဲ့ဝင်ပေါင်းသသိန်းကျော်နဲ့ဖွဲ့စည်းထားတဲ့ YMBA အသေးရဲ့ညီလာခံကိုလူဦးရေ30ခန့်နဲ့အမှုဆောင်ရွေးချယ်ကတရားမဝင်ကျင်းပသွားခဲ့တာဖြစ်တယ်လို့ဆိုပါတယ် YMBA တရားဝင်မဝင်အငင်းပွားမှုနဲ့ပတ်သက်ပြီးသက်ဆိုင်ရာကိုတင်ပြထားတာဖြစ်တဲ့အတွက်ခုံရုံးဖွဲ့စစ်ဆေးမှုရဲ့ဆုံးဖြတ်ချက်ကိုစောင့်နေတယ်လို့ဆိုပါတယ်ဒီအငင်းပွားမှုနဲ့ပတ်သက်ပြီး RFA ကပဇွန်အောင်မြို့နယ်ထဲက YMBA အသေးရုံးကိုအကြိမ်ကြိမ်ဆက်သွယ်မေးမြန်းဖို့စူးစမ်းပြီးမဲ့ဖုန်းလက်ခံဖြေကြားခြင်းမရှိပါဘူးဗုဒ္ဓကလျာဏယူဝအသင်း YMBA ကဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းကိုဘာသာရေးနဲ့ပတ်သက်တဲ့ဆောင်ရွက်ချက်တွေအတွက်မဟာမင်္ဂလဓမ္မဇောတိကတစားပွဲကိုပေးအပ်ခဲ့တာဖြစ်ပါတယ် YMBA ကို1906ခုနှစ်ကတည်းကထူထောင်ခဲ့တာဖြစ်ပြီးအရင်ကနိုင်ငံရေးကိစ္စတွေလှုပ်ဆောင်ခဲ့ပေမဲ့အခုနောက်ပိုင်းမှာတော့အမျိုးဘာသာသာသနာနဲ့ဆိုင်တဲ့လုပ်ငန်းတွေကိုဆောင်ရွက်နေတာဖြစ်ပါတယ်ကျွန်မကဖြူဖြူခိုင်ပါ